ထိုင်းမြန်မာအချစ်ကြီးရဲ့တရားသည့်ကိုတော့ဒီလကုန်မှာတရားဝင်ဖွင့်လှစ်သွားမယ်အကြောင်းဒီသတင်းပတ်ထဲမဲဆောက်မြို့ကိုရောက်ရှိလာတဲ့ထိုင်းစီးပွားရေးဒုတိယဝန်ကြီးကပြောဆိုလိုက်ပါတယ်ထိုင်းမြန်မာနှစ်နိုင်ငံကြားကုန်စည်စီးဆင်းမှုတွေနဲ့သွာလာမှုတွေပိုတိုးမြင့်မှုအခုလိုမျိုးဖွင့်လှစ်မှာဖြစ်ကြောင်းထိုင်းစီးပွားရေးဒုဝန်ကြီးဂျူရင်လက်စနာဝီဇစ်ကပြောဆိုခဲ့တာပါအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
ထိုင်းမြန်မာနယ်စပ်တက်ခရိုင်မဲဆောက်မြို့ကိုထိုင်းစီးပွားရေးဒုဝန်ကြီးဂျူရင်လက်စနာဝီစစ်နဲ့အစိုးရအဖွဲ့ဝင်တွေလာရောက်ကြည့်ရှုစစ်ဆေးခဲ့ပြီးမဲဆောက်မြို့ကစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံခဲ့တာပါဆွေးနွေးမှုတွေအတွင်းအောက်တိုဘာလကုန်မှာထိုင်းမြန်မာချစ်ကြည်ရေးအမှတ်နှစ်နယ်စပ်ဖြတ်ကျော်ရေးတရားကိုဖွင့်လှစ်သွားမှာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ
်ပေါ်ဗတ်ကီ30တူလာ
ဒီချစ်ကြည်ရေးတရားကို30ရက်နေ့မှာစဖွင့်ပါမယ်။ကုန်တယ်တွေကလုပ်ငန်းရှင်တွေကတရားဖွင့်လာကိုစောင့်နေကြပါတယ်။တရားတစ်ခုတည်းနဲ့ကုန်စည်တွေဖြတ်တန်းရတာမလွယ်ကူဖြစ်နေပါတယ်။ကြံ့ကြာမှုတွေပိတ်ဆို့မှုတွေလည်းဖြစ်နေပါတယ်။တရားအမှတ်နှစ်ဖွင့်မယ်ဆိုရင်တော့ကုန်သွယ်မှုတွေကပိုပြီးတော့တိုးတက်လာမယ်။ကုန်သွယ်မှုကတစ်နှစ်ကိုဘတ်တန်းပေါင်း8000ကနေဘတ်တန်းပေါင်း3000လောက်ထိကုန်သွယ်မှုတွေတိုးလာနိုင်ပါတယ်။ဒီအတွက်ပုံမှန်တဲ့စာရင်ဘတ်တန်းပေါင်း2000လောက်ထိတိုးလာနိုင်တယ်ဆိုပြီးပြောဆိုသွားတာပါ။ထိုင်းမြန်မာနှစ်နိုင်ငံနယ်စပ်စီးပွားရေးပုံမှုတိုးတက်လာစေဖို့အတွက်ထိုင်းစီးပွားရေးလုပ်ငန်းရှင်တွေနဲ့တိုင်ပင်ဆွေးနွေးခဲ့တယ်လို့ဆိုပါတယ်။နယ်စပ်ဖြတ်ကျော်ရေးအမှတ်နှစ်တရားသည့်ဖွင့်လှစ်တဲ့အခါမှာနယ်စပ်ကုန်သွယ်ရေးဟာလက်ရှိဘတ်တန်းပေါင်းဘီလီယံ80ကနေ100ဘီလီယံထိမြင့်တက်လာမယ်ဆိုပြီးထိုင်းစီးပွားရေးပညာရှင်တွေကလည်းခန့်မှန်းထားပါတယ်။ဒါအပြင်အမှတ်နှစ်ချစ်ကြည်တရားဖွင့်ချိန်ကိုည၈နာရီကနေည12နာရီအထိအချိန်ပိုဖွင့်လှစ်ပေးဖို့ကိုလည်းနေဆက်အာဏာပိုင်တွေနဲ့ညှိနှိုင်းဆွေးနွေးနေတယ်လို့လည်းဆိုပါတယ်။ထိုင်းနဲ့မြန်မာကုန်သွယ်ရေးအဓိကနေဆက်လမ်းကြောင်းတွေကတော့ကာချီလိပ်မဲဆိုင်ကော့တောင်းရနောင်းနဲ့မြောက်ရီမဲဆောက်လမ်းကြောင်းတွေဖြစ်ပြီးမြောက်ရီမဲဆောက်နေဆက်လမ်းကနေကုန်သွယ်နေတဲ့ပမာဏဟာထိုင်းမြန်မာနယ်စပ်ကုန်သွယ်မှုအားလုံးရဲ့60ရာခိုင်နှုန်းကျော်ရှိတယ်လို့ဆိုပါတယ်။မြန်မာနိုင်ငံကိုပို့နေတဲ့ကုန်ပစ္စည်းတွေဟာထိုင်းနိုင်ငံတို့စောက်လုပ်ရေးသုံးကုန်ပစ္စည်းတွေနဲ့စွမ်းအင်သုံးလောင်စာဆီတွေဖြစ်ပါတယ်။ဒီချစ်ချည်ရေးတရားကိုထိုင်းနိုင်ငံဘက်ကထိုင်းဘက်ငွေတန်ပေါင်း4200အကုန်ကျခံပြီးတိစောက်ခဲ့တာဖြစ်ပါတယ်။မဲဆောက်မြောက်ရီအမှတ်နှစ်ချစ်ချည်ရေးတရားအရှိကတော့မြန်မာဘက်ချမ်းမှာ4ကီလိုမီတာဖြစ်ပြီးထိုင်းဘက်ချမ်းမှာ18ကီလိုမီတာရှည်လျားပါတယ်ရှင်။